UNFP အနေနဲ့လက်ရှိကိုဗစ်ကာလအတွင်းမှာမြန်မာနိုင်ငံတွင်းအမျိုးသမီးတွေနဲ့ဒုက္ခသည်တွေကိုဘယ်လိုကူညီပံ့ပိုးနေသလဲဆိုတာကိုမြန်မာနိုင်ငံဆိုင်ရာ UNFPA ရုံးဌာနကိုယ်စားလှယ် Mr. Ramanathan Balakrishnan နဲ့ဆက်သွယ်မေးမြန်းထားတာကိုတင်ဆက်ပေးပါမယ်။ကျွန်မအိမ်တနာထွန်းပါ
။ကိုဗစ်အရေးပေါ်ကာလအတွင်းလက်ရှိကူညီဆောင်ရွက်ပေးနေတာတွေကိုအရင်ဆုံးပြောပြပေးပါရှင
်။ UNFPA is the United Nations Sexual and Reproductive Health Rights Organization.
ကျွန်တော်တို့ UNFPA ဆိုတာကတော့မြန်မာနိုင်ငံမှာလိင်မှုနဲ့မျိုးဆက်ပွားကျန်းမာရေးမှာဆောင်ရွက်နေတဲ့အဓိက UN agency ဖြစ်ပါတယ် UNFPA အနေနဲ့ဆိုရင်ဒီမျိုးဆက်ပွားကျန်းမာရေးနဲ့ပတ်သက်တာတွေကျန်းမာအခြေပြုအကျန်းဖတ်မှုနဲ့ပတ်သက်တဲ့ဟာတွေကျန်းမာဒဏ်ညူညီများရေးနဲ့ဆောင်ရွက်ချက်တွေပြီးလို့ရှိရင်ဒီစိတ်ပိုင်းဆိုင်ရာနဲ့ပတ်သက်တဲ့ကူညီထောက်ပံ့မှုတွေကိုကျွန်တော်ဆောင်ရွက်ပေးနေပါတယ်ဒီလိုမျိုးဆောင်ရွက်တဲ့နေရာမှာကျွန်တော်ဒီသက်ဆိုင်ရာအစိုးရသက်ဆိုင်ရာမိဖက်အဖွဲ့အစည်းတွေနဲ့ဆောင်ရွက်တဲ့အပြင်ကိုပဲ UNFPA ကိုယ်တိုင်ဒါတွေကိုပို့ပြီးတော့အားဖြည့်ဆောင်ရွက်နိုင်ဖို့အတွက်ကူညီပံ့ပိုးပေးနေတာရှိပါတယ်
ဟုတ်ကဲ့ဒီအခုလက်ရှိပေါ့နော်ကိုဗစ်ကာလမှာမြန်မာမှာကူညီပေးနေတဲ့ဟာတွေတဲမှာပေါ့နော်ဘာတွေကအခက်အခဲတွေရှိပါသလဲရှင
် Thank you for the question. Now what I would like to start with is that the COVID-19 is not only a health emergency.
တင်းနှံတွေပေးနေတဲ့အခါမှာလဲ UNFPA အနေနဲ့ကူညီပံ့ပိုးမှုတွေလုပ်နေပါတယ်ဒီလိုဆောင်ရွက်တဲ့အခါမှာတော့လက်ရှိဖြစ်နေတဲ့ COVID နဲ့ပတ်သက်ပြီးတော့လက်လျောညှိထွေဖြစ်အောင်လို့တင်းနှံတွေပေးနေတာရှိပါတယ်ဒါကို COVID နဲ့လက်လျောညှိထွေဖြစ်အောင်ဆောင်ရွက်တဲ့အခါမှာဒါနဲ့ပတ်သက်ပြီးတော့စိန်ခေါ်မှုတွေရှိပါတယ်။နောက်တစ်ခုကအခုဒီကိုဗစ်ကာလမှာလော့ကဒေါင်းကြောင့်ပဲဖြစ်ဖြစ်အလုပ်ကင်ခွင်လန်းကြောင့်ပဲဖြစ်ဖြစ်လူအများစုကစိတ်ပီစီမှုတွေအဆင်ပြေမှုတွေကြုံတွေ့ရတဲ့အခါမှာနောက်ထပ်အကျိုးဆက်ကဘာလဲဆိုတော့ကျန်းမာဆိုင်ရာအကျန်းဖတ်မှုတွေအိမ်တွင်းအကျန်းဖတ်မှုတွေပိုးပြီးတော့ဖြစ်လာတာပါ။ဒါတွေကပုံမှန်ဖြစ်ပွားနေတဲ့အခြေအနေမှာကိုပဲကိုဗစ်ကြောင့်ပိုးပြီးတော့တိုးပွားလာတဲ့သဘောမှာရှိပါတယ်။ဒါတွေကလက်ရှိကိုဗစ်ဖြစ်နေတဲ့ကာလတွေ့ရတဲ့စိန်ခေါ်မှုတစ်ခုအနေနဲ့ပြောချင်ပါတယ်။
ပဋိပက္ခဒေတာတွေပေါ့နော်ဥပမာရခိုင်ကရှင်စသဖြင့်ပေါ့အဲ့ဒီနေရာကလူတွေကိုကူညီပံ့ပိုးပေးတဲ့နေရာမှာသက်ဆိုင်ရာဒေတာကနိုင်ငံရေးပါတီတွေဒါမှမဟုတ်လူထုအခြေပြုအဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်တာတွေရောရှိပါသလားကိုယ်တိုင်ထိတွေ့ကူညီခွင့်ရောရပါသလားရှင
် UNFPA is an apolitical organization
ကျွန်တော်တို့ UNFPA ကတော့တည်ပြီးသားဖြစ်တဲ့အချိန်ပေါ့နိုင်ငံရေးနဲ့ပတ်သက်ပြီးတော့ဆောင်ရွက်နေတဲ့အဖွဲ့အစည်းမျိုးမဟုတ်ပါဘူးပြီးတော့ကျွန်တော်တို့ဒီ UNFPA ကအဓိကမျိုးဆက်ပွားကျန်းမာရေးနဲ့ပတ်သက်တဲ့လုပ်ငန်းတွေဒါတွေကိုအဓိကဥဆောင်ပြီးတော့ဆောင်ရွက်နေတဲ့ကုလသမဂ္ဂအဖွဲ့ဖြစ်ပါတယ်။ကျွန်တော်ဒီရခိုင်ပြည်နယ်မှာဆောင်ရွက်မှုအပိုင်းမှာဆိုလို့ရှိရင် Ranger Stakeholder တွေနောက်အစိုးရနဲ့ပတ်သက်တဲ့ပူးပေါင်းဆောင်ရွက်ချက်တွေပြီးရင်ကျွန်တော်တို့ဒီသက်ဆိုင်ရာ NGO International NGO တွေနဲ့ပူးပေါင်းဆောင်ရွက်မှုတွေနောက်ဒေသတွင်းမှာရှိတဲ့လူမှုအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်မှုတွေဒါတွေကသက်ဆိုင်ရာလူအခြေပြုအဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်မှုအပိုင်းတွေလုပ်တာပါအများကြီးရှိပါတယ်။ပြီးရင်ကျွန်တော်တို့ကပြည်ပခဖြစ်ပွားနေတဲ့အဓိကဒေသတွေမှာပို့ပြီးတော့ခိုင်ခိုင်မာမာအခြေစိုက်ပြီးတော့ဆောင်ရွက်မှုတွေလုပ်ပါတယ်။နောက်တော့ဒီ UNFPA ကခုနကဒေသတွေမှာအမျိုးသမီးတွေနဲ့ပတ်သက်လို့ရှိရင် Safe Center 33ခုထားပါတယ်။ဒီ Safe Center မှာဘာလို့ဆောင်ရွက်ပေးနေလဲဆိုတော့ကြားမှာအခြေပြုနဲ့ပတ်သက်တဲ့ဆောင်ရွက်မှုတွေလုပ်ပေးနေပါတယ်။ပြီးလို့ရှိရင်ပြည်ပခဖြစ်ပွားတဲ့ဒေသတွေမှာဆိုရင် Mobile Clinic တို့ဟာမျိုးတွေဒီမျိုးဆက်ပွားကျန်းမာရေးနဲ့ပတ်သက်ပြီးတော့လိုအပ်တာတွေကိုဒီဟာတွေကနေတစင်ဆောင်ရွက်ပေးနေတာဖြစ်ပါတယ်။
တန်တခုထပ်မေးချင်တာဒီပဋိပက္ခဒေတာတွေမှာဒေတာခံရတဲ့ပူပေါင်းဆောင်ရွက်မှုတွေလုပ်တဲ့အခါမှာပေါ့နော်အခက်အခဲတွေရောရှိပါသလားဘာတွေရှိပါသလဲရှင
် In the conflict affected area the single largest
ကျွန်တော်တို့ကအဓိကသွားပြီးတော့လက်လှမ်းမီကူညီပေးနိုင်ဖို့အတွက်အဓိကဒီအခက်ခဲကြုံရပါတယ်ဒါကတော့ UNFPA အဖွဲ့တစ်ခုတည်းကကြုံရတဲ့အခက်ခဲတော့မဟုတ်ပါဘူးအဓိကဒီဒေတာကံလူမှုအဖွဲ့အစည်းတွေကိုသွားပြီးတော့လက်လှမ်းမီအကူအညီပေးနိုင်ဖို့စိန်ခေါ်မှုတည်ရပါနောက်တစ်ခုကကြတော့ဒီ community တွေကိုတွားပြီးတော့ကူညီတဲ့အခါမှာလက်ရှိပြိပခဖြစ်နေတဲ့နေရာတွေမှာဆိုလို့ရှိရင်တားမြစ်ကန့်သက်တာမျိုးတွေကြုံရပါတယ်။ဒါတွေကပြိပခဒေသတွေမှာတွားပြီးတော့ကူညီရတဲ့အခါမှာကြုံရတဲ့စိန်ခေါ်မှုတွေဖြစ်ပါတယ
်။ဟုတ်ကဲ့ကျေးဇူးတင်ပါတယ်ရှင်။